ဗုဒ္ဓဦးနေကတောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့သမရရေတောက်ပွဲမှာရှေးရိုးဆွဲအယူအဆရှိတဲ့အစိုးရရှင်တွေဟောင်းသမရလောင်းယွန်းဆုတ်ကျိုးကမဲနိုင်ရရှိပြီးတော့တောင်ကိုရီးယားရဲ့သမရဖြစ်လာပါတော့မယ်။သူရဲ့တံပဲကတော့လက်ဝဲရင်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလီဂျင်းမြောင်ဖြစ်ပါတယ်။ဗုဒ္ဓဦးနေည9နာရီခွဲလောက်မှာမဲရုံနေတိတ်ခဲ့ပြီးမဲရည်တွက်ခဲ့ရမှာတာတာပရင်းနေမနဲ့၄နာရီလောက်မှာတော့သမရလောင်းလီကသူရှုံးနေကြောင်းအတည်ပြုပြောဆိုခဲ့ပါတယ်။သမရလောင်းနှစ်ဦးစုလုံးကိုလူကြိုက်နေပြီးတောင်ကိုရီးယားရဲ့ဒီမိုကရေစီ35နှစ်သက်တမ်းအတွင်းအဆိုးအဝါးဆုံးရွေးကောက်ပွဲဖြစ်တယ်လို့လေးလာသုံးသပ်သူအတော်များများကပြောဆိုပါတယ်။မဲပေးခဲ့သူအမျိုးသမီးတဦးကတော့အခုလိုပြောပါတယ
်။အတန်ချိုးချိုးကတန်ဆန်တဲ့ခံစားရေးခင်မေဂျာသူဘူနဲ့တဲ့ဆို
ကိုရီးယားမှာကွဲပြားမှုတွေတိတ်များပါတယ်အဓိကအရေးပေါ်လူကနေတာကတော့စီးပွားရေးဖြစ်ပါတယ်လူအတော်များများကဒီအခက်အခဲကိုကြုံနေရပါတယ်ဘာဖြစ်လို့လဲဆိုတော့ COVID-19 ကြောင့်ပါလို့အဲ့ဒီမယ်ဆန္ဒရှင်အမျိုးသမီးကပြောဆိုသွားတာပါအကြံမီပါပဲကမ္ဘာစီးပွားရေးအင်အားကြီးအဆင့်30ရှိတဲ့တောင်ကိုရီးယားနိုင်ငံရဲ့သမရအဖြစ်ရှင်းနေဟောင်းယွန်းဆုတ်ဂျိုးဟာသမရဖြစ်လာပါတော့မယ်မေလမှာသမရရာသူကိုလက်ရှိသမရမွန်ဂျင်အင်းထံကနေပြီးတော့လက်ပြောင်းယူရမှာဖြစ်ပါတယ်တောင်ကိုရီးယားမှာသမရ9နှစ်တက်တန်းတစ်ကြိမ်သာထားဆောင်ဝင်ရှိပြီးနောက်ထပ်ရွေးချယ်ခွင့်မရှိပါဘူး